American ကမ္ဘာသတင်းမီဒီယာဌာန USAGN ရဲ့အကြီးအကဲအသစ်ဖြစ်လာတဲ့ Michael Beck ဟာပြီးခဲ့တဲ့သတင်းပတ်ထဲမှာအရှေ့အလယ်ပိုင်းသတင်းမီဒီယာကွန်ရက်လွတ်လပ်တဲ့အာရှအသံ RFA နဲ့လွတ်လပ်တဲ့ဥရောပအသံ Cuba အသံနဲ့ဌာနဆိုင်ရာရုံးနဲ့ Open Technology Fund ဌာနတွေရဲ့အကြီးအကဲတွေကိုယာရုကနေထုတ်ပြန်လိုက်တာနဲ့ပတ်သက်ပြီး Washington DC မှာတရားစွဲဆိုခံနေရပါတယ်။ Michael Beck ဟာ Open Technology Fund အကြီးအကဲ Libby Lu နဲ့တခြားဌာန၃ခုကအကြီးအကဲတွေကိုပါအလုပ်ဖြုတ်ပိုင်ခွင့်မရှိဘူးလို့ပြောပြီး Open Technology Fund ဌာနကိုစား Michael Peck ကိုအင်္ဂါနေ့ကတရားစွဲဆိုခဲ့တာဖြစ်ပါတယ်။ဒီလာဇန်ပိုင်းကမှ VOA ကိုထိကျရတဲ့ USAGN ရဲ့အကြီးအကဲဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့ Michael Peck ဟာသူထိကျရမဲ့ဌာနတွေအနေနဲ့ VOA မှအပတခြားဌာနတွေရဲ့အကြီးအကဲတွေကိုအလုပ်ဖြုတ်ပစ်တာနဲ့ပတ်သက်ပြီးတရားစွဲဆိုထားတာဖြစ်ပါတယ်။ USAGN အတွက်ဥဆောင်မှုဆိုင်ရာပုံစံကိုအပြောင်းအလဲတွေလုပ်ပြီးတဲ့နောက်မှာ Michael Peck ကို USAGN ရဲ့အကြီးအကဲဖြစ်တဲ့တာဝန်ထမ်းဆောင်ဖို့2016တုန်းကသမ္မတဟောင်း Barack Obama လက်မှတ်ရေးထိုးပြီးအောက်လွှတ်တော်ကအတည်ပြုပေးခဲ့တာဖြစ်ပါတယ်။အခု Michael Peck ကိုတရားစွဲဆိုရမှာတော့သူဟာဒီအဖွဲ့အစည်းတွေနဲ့ပတ်သက်ပြီးအစိုးရရဲ့အကာအကွယ်ပေးထားမှုကိုအပြင်းထန်ဆုံးချိုးဖောက်တာဖြစ်ကြောင်းတရားစွဲဆိုသူတွေကတင်သွင်းထားတာဖြစ်ပါတယ်။